အရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ဩဂုတ်လ26ရက်ကအမေရိကန်နိုင်ငံမှာအမျိုးသမီးအခွင့်အရေးလှုပ်ရှားခဲ့တဲ့အထင်အမှတ်နေ့ဖြစ်ပါတယ်။အမျိုးသမီးတွေမဲပေးနိုင်ခွင့်ရရှိဖို့အမျိုးသားများနဲ့ဒန်းတူလစာခံစားခွင့်ရရှိဖို့အဆရှိတဲ့အရာတွေကိုတောင်းဆိုတိုက်ပွဲဝင်ခဲ့လို့ဒီနေ့ခေတ်မှာအမျိုးသမီးတွေစီးပွားရေးနိုင်ငံရေးလူမှုရေးနယ်ပယ်တွေမှာနေရာရခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတွေမဟုတ်ဘဲကမ္ဘာအသီးသီးကနိုင်ငံတချို့မှာလွှတ်တော်တွင်အမျိုးသမီးပါဝင်မှုအချို့အစားနှိမ့်ချနေတော့မှာဆုံးဖြတ်ချက်ချရမယ့်အဓိကနေရာတွေမှာပူးပေါင်းဆောင်ရွက်ဖြည့်ရှင်းရမယ့်နေရာတွေမှာအမျိုးသမီးတွေအတွက်ကြောဖြတ်စရာတွေအများကြီးရှိနေပါသေးတယ်ဒါကြောင့်အမျိုးသမီးတွေနဲ့ပတ်သက်တဲ့ကိစ္စက27ရာစုမှာဘတော်မှမပြီးတဲ့အလုပ်လို့ဟီလာယီကလင်နန်ကမကြာခဏပြောတတ်ပါတယ်။ကျမတို့အမျိုးသမီးတွေကဘာကြီးဘလောက်ချားချားအသားအရောင်ကွဲပြားမှုဘလောက်ရှိရှိအမျိုးသမီးတွေမှာတူညီတဲ့ပြဿနာတွေရှိပါတယ်။ဩဂုတ်လ26ရက်နေ့မှာပဲရန်ကုန်တိုင်းခရမ်းမြို့နယ်အောင်လန်းကျေးရွာမှာမရိမှုနဲ့တပ်ငယ်မရိမှုပပျောက်ရေးအတွေ့ဆန္ဒထုတ်ဖော်တဲ့သတင်းကိုဖတ်လိုက်ရပါတယ်။မြန်မာနိုင်ငံကျေးလက်နေပြည်သူတွေရဲ့အတန်အမျိုးသမီးတွေရဲ့အတန်ကိုကဘာတဝန်းလုံးကြားနိုင်ဖို့တာဝန်ရှိသူတွေကြားနိုင်ဖို့လုပ်ပေးနိုင်တာကတော့သတင်းမီဒီယာတွေပဲဖြစ်ပါတယ်။မရိမှုဖြစ်ပွားခြင်းအလိုမရှိဆိုင်းပုတ်ကန်ဆောင်ထားသူတွေကကျေးလက်အမျိုးသမီးတွေဖြစ်ပါတယ်။အမျိုးသမီးအခွင့်အရေးကိုအမျိုးသမီးတွေကိုယ်တိုင်တောင်းဆိုတာဘဝရဲ့လိုအပ်ချက်အရာဖြစ်လာရတာပါ။ကိစ္စရတိုင်းကဘဝနဲ့ကင်းကွာလို့မရပါဘူး။ကြောက်စရာကောင်းတဲ့အခြေအနေကထွက်ပြေးမသွားဘဲမိမိကိုယ်ကိုယုံကြည်မှုရှိပြီးလိမ်မှုဆိုင်ရာတိုက်ခိုက်မှုကိုကာကွယ်နိုင်အောင်ကြိုးစားနိုင်ဖို့အတွက်လူအဖွဲ့အစည်းနဲ့သက်ဆိုင်ရာအာဏာပိုင်တွေကလည်းအမျိုးသမီးတွေဘဝလုံခြုံမှုအတွက်ဝိုင်းဝန်းကူညီပေးဖို့အထူးလိုအပ်နေတဲ့အခြေဖြစ်ပါတယ်။ပြည်တွင်းမှာတပ်ငင်ပရိမှုဖြစ်ပွားမှုဆယ်နှစ်တာကာလအတွင်းသုံးဆနီးပါးတက်လာတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်ရုံးမှဩဂုတ်လ28ရက်နေ့ကစုံစမ်းသိရှိခဲ့ရတဲ့သတင်းထွက်ပေါ်လာခဲ့ပါတယ်။ဖြစ်ပွားနေတဲ့တပ်ငံပရိမှုတွေကိုကြည့်ရင်3နှစ်အရွယ်တောင်ပါပါတယ်။ခလေးကအရန်ငယ်သေးတယ်ဆိုပြီးတော့ပေါ့လို့မရပါဘူး။ဒါကြောင့်တယောက်တည်းမထားတင်ဘူး။အုတ်ထင်းသူမိခင်နဲ့ပဲထားတင်တယ်။ကိုယ့်ရဲ့ဆွေမျိုးတော်တယ်ရင်းနှီးတဲ့မိတ်ဆွေတွေပဲဆိုပြီးတော့ယုံကြည်မှုနဲ့မထည့်လိုက်သင့်ပါဘူးဖြစ်စဉ်တွေကိုကြည့်ရင်အဖေရင်းတော်ပါတဲ့အတွက်ဘသူမှမယုံသင့်ပါဘူးဖြစ်စဉ်တွေကိုကျူးလွန်ခဲ့တဲ့သူတွေထဲမှာဆိုရင်အသက်80အရွယ်ထိပါနေတာကိုတွေ့ရပါတယ်ဒါကြောင့်အသက်ကြီးတယ်ဆိုပြီးတော့လေကိုယ့်ရဲ့ခလေးကိုသစိမ်းတွေနဲ့မထားသင့်ဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်မှုကင်းရဲဌာနမှဒုတိယရဲမှူးကြီးဝင်းစင်ကဩဂုတ်လ28ရက်မှာပြောကြားခဲ့ကြောင်းကိုသတင်းစာတွေကနေသိခဲ့ရပါတယ်။တပ်ငယ်မရိဖြစ်စဉ်များအနေနဲ့ဖြစ်ပွားရခြင်းအကြောင်းအရာများမှာအနီးနီးစပ်မှုယုံကြည်မှုလွန်ကဲမှုအာရမကျင့်ခံရမှုအဖော်မဲ့ဖြားယောင်းသွေးဆောင်အခွင့်အရေးရလို့ဆိုတဲ့အရာတွေကြောင့်ဖြစ်ရတယ်လို့ဆိုပါတယ်။ဒီသတင်းကကျမတို့လူအဖွဲ့အစည်းအတွက်တုံ့လှုပ်စေတဲ့သတင်းပဲဖြစ်ပါတယ်။လူတယောက်ထားတဲ့ထားအပ်တဲ့လူကျင့်ဝင်လူစည်းကမ်းလူရင်ကျေးမှုတွေဘလို့ပျက်စီးသွားခဲ့တာလေဘလို့အဖျက်စီးခံရတာလေလို့မေးခွန်းထုတ်เสียဖြစ်နေပါတယ်။ကိုချင်းတရားကစံဖြစ်ရမယ်ဆိုတဲ့စံချင်းစံနှုံးနဲ့စာပေရင်ကျေးမှုအမှုပညာထွန်းကားခဲ့တဲ့ခေတ်ကျမတို့နိုင်ငံမှာရှိခဲ့ပါတယ်။တိုင်းပြည်အတွက်လူအဖွဲ့အစည်းအတွက်ကိုဘာရမလဲမတွေးပဲကိုဘာလုပ်ရမလဲပေးရမလဲတွေးပြီးလက်တွေ့ကျင့်သုံးခဲ့တဲ့ခေတ်ရှိခဲ့ပါတယ်။ဒီကနေ့တပ်ငယ်မရိမှုတွေဘာကြောင့်များလာရတာလဲဆိုတဲ့အမြင်ကိုစာရေးဆရာမနှင်းဝေငင်းကပြောပြခဲ့ပါတယ်
။စာဝင်တွေကစံပြေလေတော့တဲ့အခါမျိုးတွေရှိလာမယ်။အဲ့ဒါမှဒီမင်းကလေးတွေကသူတို့သွားမယ့်နေရာတွေကိုညာကြီးမို့ချုပ်သွားရတာမျိုးအင်ပြန်နောက်ကျတာမျိုးတွေအဲ့လိုမျိုးတွေကရုံးချိန်ကြောင်းချိန်ချိန်နဲ့ပြန်ရတဲ့ခေတ်ကြီးကကျမတို့ရှိမှအခုနောက်ပိုင်းမှာနည်းတာလေကတ်ကြက်ချင်းတွေပါမယ်သွားရလာရတာလေမှောင်မဲတာလေမီးမရှိတာလေရှင်းလုံးအဖြေရတော့ကျမတို့နိုင်ငံဟာဆင်းရဲတဲ့အတွက်ကြောင့်ဒီဖြစ်ရက်ဒီပုံပြီးဖြစ်ပွားတယ
်ကျမတို့မြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေမှာရှိတဲ့အမျိုးသမီးဘက်ကအာသာချက်ကိုအများသိအောင်များများဖော်ထုတ်ပေးရပါမယ်။တိုင်းသူပြည်သားရဲ့ မတရားခံရမှုတွေကိုဖော်ထုတ်ပေးနိုင်ဖို့နိုင်ငံတော်ကတရားလိုလို့တရားစွဲပေးလို့ရတယ်ဆိုတာထပ်မံပြီးအသိပေးလိုက်ရပါတယ်ရှင်
မင်းကလေးတွေကမြန်မာပြည်ပြည်သားကရင်မုန်းရွေးရမယ်လို့ကျမကမပြောချင်ပါဘူး။ဒါပေမဲ့လည်းကျမတို့သမီးလေးတွေအားလုံးဟာလုံခြုံရေးအရာကိုကိုကိုဟီရီအော်တပ်ပါကိုကျင်တရားကိုဘလို့ထိန်းသိမ်းရမယ်ဆိုတာဆရာဆရာမတွေကအစတင်ကြားပေးဖို့ကျောင်းစာတစ်ခုတည်းနဲ့မလုံလောက်။အဲ့ဟာကျမတို့အနာဂတ်ပညာရေးမှာမလွဲမသွေလိုအပ်တဲ့အချက်ပဲ။အမျိုးသားတွေကလည်းကိုမြမလေးကိုရဲ့အမလေးတခြားအမျိုးသမီးတယောက်ကိုစော်ကားရှင်နဲ့စိတ်ငဲပါအောင်ကိုကျင်တရားကောင်းမွန်တဲ့ယောက်ျားကောင်းတွေဖြစ်အောင်တင်ကြားပြနေဟောအဓိကအဖြစ်ဟာခလေးတွေကစပြီးကျမတို့တင်ကြားပြရမယ်
တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှာ